အီရန်နိုင်ငံအတွင်းမှာအီရန်စစ်ဗိုလ်ချုပ်ကာဆင်ဆော်လမန်နီလောက်ကျန်တပ်ဖြတ်ခံလိုက်ရပြီးတဲ့နောက်အမေရိကန်ကိုလက်ဆားချင်မယ်လို့အီရန်ဘက်ကပြောဆိုလိုက်တာကြောင့်နှစ်ဖက်စလုံးကတင်မာမှုတွေကိုလျှော့ချကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ဗိုလ်ချုပ်ကာဆင်ဆော်လမန်နီအသက်ခံလိုက်ရတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အရှေ့လယ်ပိုင်းအပါအဝင်နိုင်ငံအတော်များများမှာဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်အမေရိကန်ရဲ့မဟာမိတ်တွေကိုအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါ။ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗိုလ်ချုပ်ကာဆင်ဆော်လမန်နီအသက်ခံလိုက်ရတဲ့ကိစ္စအပေါ်ဗြိတိန်အနေနဲ့ဝမ်းမနည်းကြောင်ပြောပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကအတန်းနိုင်ဆုံးထင်းထင်းသင်းသင်းနဲ့တည်ထားပြီးကင်တွယ်ဖြည့်ရှင်းကြဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကတင်းတင်းလာနေမှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့နေတိုးအဖွဲ့ရဲ့အတွင်းရင်းမှူးချုပ်ဂျန်စတိုလ်တန်ဘတ်ကအခုလိုမှတ်ချက်ပေးပါတယ်။
We have recently seen an escalation by Iran, including the strike on a Saudi energy facility.
Saudi Arabia ကယင်နံချက်စရုံကိုတက်ခိုက်တာ၊အမေရိကန်တို့ရဲ့မောင်းသူမဲ့ drone ယာဉ်ကိုပစ်ချတာအပါအဝင်မကြသေးခင်ကာလတွေအတွင်းမှာအီရန်ဘက်ကအကြမ်းဖက်မှုတွေကိုအရှင်းမြင့်လှုပ်လာတာကျွန်တော်တို့တွေ့ရပါတယ်။ဒီကနေ့ကျင်းပတဲ့ကျွန်တော်တို့ရဲ့အစည်းအဝေးပွဲမှာနှစ်ဖက်စလုံးကတင်းမာမှုတွေ short ချပကြဖို့တောင်းဆိုပါတယ်။ပြည်ပခအစ်တတခုထပ်မံဖြစ်ပွားရင်ဘသူအတွက်မှအကျိုးမဖြစ်နိုင်စေပါဘူးလို့ NATO အဖွဲ့ရဲ့အတွင်းရင်းမှူးချုပ် Jens Stoltenberg ကမချက်ပေးကြတာဖြစ်ပါတယ်တင်မာမှုတွေ short ချနိုင်ရေးရွယ်တဲ့အနေနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကို Brussels ကိုလာဖို့ EU ကဖိတ်ခေါ်ထားပါတယ်နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုလက်ရောပြီးအီရန်ဘက်ကတင်မာမှုတွေ short ချမလားဒါမှမဟုတ်ပြောထားတဲ့အတိုင်းပဲလက်စားချေမှုတွေကိုလုပ်ဆောင်မလားဆိုတာနဲ့ပတ်သက်လို့အားလုံးကအီရန်ကိုစောင့်ကြည့်နေကြပါတယ်